စစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်သွားဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအက်တော်နီဘလင်ကင်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တောင်ပြိုကမ်းပြိုရွေးကောက်ပွဲနိုင်နှစ်ပတ်လည်နေ့မှာအာဏာသိမ်းစစ်ကောင်စီကိုတောက်ဆိုလိုက်ပါတယ်။2020နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်က498နေရာရှိတဲ့အနက်396နေရာကိုအနိုင်ရရှိခဲ့ပါတယ်။တိုင်းပြည်မှာဒီမိုကရေစီပြန်လည်အသက်ဝင်ရေးလူခွင့်ရေးတွေလေးစားရေးနဲ့တရားဥပဒေစိုးမိုးရေးအတွက်လှုပ်ရှားနေကြတဲ့အသက်ပေးကြဆုံးသွားသူအပြစ်မဲ့ပြည်သူ1300ကျော်အပါအဝင်မြန်မာပြည်သူတရလုံးကိုကျွန်တော်တို့ဂုဏ်ပြုလိုက်ပါတယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။ဥရောပသမဂ္ဂကလည်း NLD ရွေးကောက်ပွဲနိုင်နှစ်ပတ်လည်နေ့မှာကြီးညာချက်တစ်စောင်ထုတ်ပြန်ပြီးစစ်ကောင်စီရဲ့အာဏာထိန်းအစိုးရအသွင်ဆောင်မှုနဲ့တရားဝင်မှုမရနိုင်တဲ့အကြောင်းမြန်မာလက်နက်ကိုင်တပ်ဖွဲ့တွေရဲ့လူခွေးချိုးဖောက်မှုတွေကိုပြင်းထန်စွာရှုတ်ချကြောင်းအစမတန်အင်အားသုံးတိုက်ခိုက်မှုများနဲ့ရန်လုံမှုများကိုချက်ချင်းအဆုံးသတ်ဖို့တောင်းဆိုကြောင်းနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီ CRPH တို့အပါအဝင်အားလုံးပါဝင်တွေ့ဆုံဆွေးနွေးဖို့တိုက်တွန်းသွားပါတယ်။ပြည်သူလူထုရဲ့အခွင့်အာဏာကိုပြည်သူတွေထံပြန်လည်အာဏိနိုင်ဖို့ရွေးကောက်ပွဲရလဒ်ကိုလိဒူရှုပြီးအကြမ်းဖက်အာဏာသိမ်းထားတဲ့ဆင်အာဏာရှင်စနစ်အောက်ကနေအပြစ်တိုင်လွတ်မြောက်ပြီး Federal Democracy စနစ်ပေါ်ပေါက်လာတဲ့အထိလူထုနဲ့အတူဆက်လက်အားထုတ်ကြိုးပမ်းသွားမယ်ကြောင်းပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲအများစုအနိုင်ရခဲ့တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။